လဘရောင်းတောင်ဘက်မှာရော့ကျေးယူမထားတဲ့လေယာဉ်မြေတွေကိုခြံစည်းရိုးခတ်တာကိုစန့်ကျင်ကပ်ကွက်ရင်းတနတ်တန်ရနဲ့တည်ဆုံခဲ့ရတဲ့မိုးချိုးပြင်ရွာသူဒေါခင်ဝင်းရဲ့အမှုနဲ့ပတ်သက်လို့တပ်သေးတွေကိုမြန်မာနိုင်ငံအမျိုးသားလူခွင့်ရေးကော်မရှင်ကတွားရောက်စစ်ဆေးနေပြီဖြစ်တယ်လို့မန္တလေးရန်ကုန်နဲ့လက်ဘရောင်းတို့မှာတော့စန္ဒပြမှုတွေဆက်ဖြစ်နေပါတယ်။အပြည့်စုံကိုစက်သွက်စုံစမ်းထားတဲ့ထိုင်းအခြေစိုက်ဗီဒီယိုရေးသတင်းတောက်မတ်အေးမာကသတင်းပေးပို့ထားပါတယ်ရှင်။
စကိုင်းတိုင်းရင်းမာပင်ခရိုင်စားလင်းကြီးမြို့နယ်တဲကလက်ဘရောင်းတောင်ကျင်းလီစီမံကိန်းအတွက်ခြံစည်းရိုးကာယန္တာကိုစန့်ကျင်ကန့်ကွက်ဆန္ဒပြရင်းသိမ်းဆုပ်ခဲ့ရတဲ့ဒေါခင်ဝင်းနဲ့ပတ်သက်လို့မြန်မာနိုင်ငံအမျိုးသားလူ့ခွင့်ရေးကော်မရှင်နဲ့စားလင်းကြီးမြို့နယ်ရဲစခန်းကတပ်သေးတွေကိုစတင်စစ်ဆေးနေပြီဖြစ်ပါတယ်။စားလင်းကြီးမြို့နယ်ချီတဲဆက်ယုံရဲ့အဲ့ရိတ်သားမှာမိုးချိုပြင်းရွာကတပ်သေးတွေကိုစတင်စစ်ဆေးခဲ့ကြောင်းတပ်သေးတဦးဖြစ်တဲ့ဒေါခင်မအေးကပြောပါတယ်။
ဘယ်လိုဖြစ်ပွားတာဘယ်လိုဖြစ်ပွားတာတော့ဝယ်နေရမှာဖြစ်ပွားတာတော့ဘယ်လိုကြည့်လိုက်တဲ့လူကိုမြင်လားဘယ်လိုဘယ်လိုဝါကြည့်သွားတော့သူကအဲ့ဒါလေးနေပါတယ်ချင်းသူဆန်းစစ်စစ်ဆိုတော့အဲ့ဒါပဲနေပါတယ်ချင်းဘယ်လိုဒါဘာတွေလောက်ပိုင်းစားတော့ဝယ်နေရမှာဖြစ်ပွားတော့သူကတော့အဲ့နေရာအဲ့ဒါပဲခုနကကျွန်မပြောတဲ့အတိုင်းနဲ့အဲ့ဒါပဲနေပါတယ်ချင်းကျွန်တော်ကလည်းဒီမြင်တဲ့အတိုင်းနဲ့တရားနေရာတွေနဲ့ပြောင်းဝင်နေပစင်ကုန်ဝင်နေသွားပြီးသူကလည်းမောင်းပြီးတော့တန်စကားလေးနဲ့ခတ်ပြီးဖြက်စီနေလို့မို့အမေကရီသွားပြီးတော့တားစီးရဲ့ခါမှာပတိပခါရီချီလို့သူကနေပြီးပြောတောင်းမှမရပဲနဲ့သူတို့လူရဲလုံကြုံကြီးဖွဲ့ရနေပြီးတော့ဒါသူကနေပြီးလုံကြုံဖွဲ့တဲ့ညာတက်ပြီးလူတွေပဲကိုတက်လာပြီးတော့ပြစ်ပြီးတော့ဘခင်ဝင်းကိုအဲ့လိုတနက်တည်းမှန်ပြီးတော့အုတ်ခွန်းလမ်းသွားပြီးအုတ်ခွန်းနဲ့လမ်းကျသွားပြီးအကုန်ဘွားတီကျသွားတယ်အဲ့လိုပြောပါတယ်ရှင်လေခဏနောက်ဖက်မူချုပ်ပြင်ရဲရှိတယ်လို့စုံစမ်းကော်မရှင်ကဥဇော်ဝင်းနဲ့ရှင်ဥဇော်ဝင်းနဲ့ဒေါက်တာညင်းစောရဲ့သူဆိုဖုံးမြင့်တယောက်ချင်းမိတာပါတယောက်ချက်မိတာပါရှင်ဥဇော်ဝင်းရဲ့မိတာပါရှင်
စားလင်းကြီးမြို့နယ်ရဲစခန်းမှာလည်းတပ်သေးတွေကိုကြာသာပတေးနေ့မှာပဲစစ်ဆေးခဲ့တယ်လို့မြန်မာနိုင်ငံအမျိုးသားလူ့ခွင့်ရေးကော်မရှင်ကလည်းတနေ့တည်းမှာပဲစစ်ဆေးခဲ့တာပါလူ့ခွင့်ရေးကော်မရှင်အနေနဲ့အဖြစ်မှန်ပေါ်ပေါက်ရေးအတွက်လှုံ့ဆော်သွားပါမယ်လို့ပြောကြားခဲ့ကြောင်းမိုးချိုပြင်းရွာသူဒေါခင်မအေးကပြောပါတယ
်ကော်မရှင်ကအမှန်တိုင်းကိုဖြည့်ရှင်းပြီးတော့အမှန်တိုင်းရအောင်ကိုရှင်းပြတယ်လို့လည်းပြောပါတယ်ရှင်ပေါ်ကြတဲ့ရှင်သူတို့ကကျမတို့ဒီနေ့ညနေနေ့လယ်နှစ်နာရီဝယ်တော့ကဟိုရောက်တာဟိုရဲမူကြီးရဲစခန်းနဲ့ရဲစခန်းနဲ့ဖြစ်တဲ့မထီထီတို့ကုတောင်းကြီးတို့ရဲစခန်းဦးတန်းနဲ့လည်းဖြစ်တဲ့ရဲစခန်းနေမှာကျမတို့အဲ့ဒီစုံစမ်းကောစုံစမ်းစစ်ဆေးကော်မရှင်ဖွဲ့ဆိုအဲ့ဒီကိုတွားတယ်ရဲမူကြီးကလည်းတနာကြီးခွဲလောက်ကြာတယ်စုံစမ်းစစ်ဆေးကော်မရှင်ဖွဲ့ကလည်းအဲ့ဒီကတော့အတော့ကြာတယ်ရှင်ကျမတို့ဒီလက်ချက်ခွဲလောက်ကကြာခုကိုက6နာရီရပြန်ခုဒီ7နာရီရောက်တာအတော့ကြာတယ်ရဲစခန်းကဒီမျက်မြင်သက်တွေကိုစစ်တာတယ်ရှင်ရဲစခန်းကဘယ်နေရာမှာကြာဆုံးတာတော့ဘယ်နေရာမှာဖြစ်ပွားတာတော့ဘလို့ဖြစ်တာတော့မိသားစုတွေဘယ်နှယောက်ရှိတော့သားသမီးတွေဘယ်နှယောက်ရှိအောင်ပုံစံအောင်လှည့်ပြီးမေးနေတယ်ချင်းအဲ့ဒီတည်းမှာမီဒီယာဓမ္မတွေဘာတွေသတင်းဓမ္မတွေလည်းရဲမှုရအဝန်ခံမှုရှိ
လက်ဘရောင်းတောင်မှာတောင်သူတွေဖြစ်ခတ်ခံရတဲ့အထိဖြစ်ပွားခဲ့ရတဲ့ပဋိပက္ခတွေနဲ့ပတ်သက်လို့မြန်မာဝန်ပေါင်းကုမ္ပဏီမြမစီပွားရေးဥပိုင်ကုမ္ပဏီလီမိတက်နဲ့အစိုးရကိုစန့်ကျင်ကန့်ကွက်ဆန္ဒပြမှုတွေလည်းရန်ကုန်မြို့နဲ့မန္တလေးမြို့တို့မှာဖြစ်ပွားခဲ့ပါတယ်။မန္တလေးမြို့မှာတော့တန်ငါရီမြို့ကန်ဒီလူမှုအဖွဲ့အစည်းတွေကအင်အားထောင်ကနန်းလောက်ရှိခဲ့ပါတယ်။ရန်ကုန်မြို့မှာတော့မြို့တော်ခမ်းမရှိကနေဆန္ဒပြခဲ့ကြပြီးတဲ့နောက်တရုတ်တန်ရုံရှိကိုတွားရောက်ကန့်ကွက်ဆန္ဒပြမှုတွေလှုပ်ဖို့ကြိုးစားခဲ့ရမှာတရုတ်တန်ရုံရှိကအာဏာပိုင်တွေကတားဆီးထားပါတယ
်။ဒါကလေးဘာကောင်းကိုဒီလာပြီးကတော့ဘူးတော့တော့ပါနေ။အရေမရှိရင်စစ်ကိုလူပိုင်နဲ့ဥပိုင်ကိုပြီးချက်သိတဲ့လူတော့ပါနေ။
လက်ဘရောင်းမှာလည်းဒေသခံတွေကစန့်ကျင်ကန့်ကွက်ဆန္ဒပြမှုတွေနေ့လယ်ပိုင်းကလုပ်ခဲ့ပြီးတင်းစီးထားတဲ့မြေယာများပြန်ရရှိရေးအတွက်ဖွင့်ထားတဲ့သပိတ်စခန်းကဆန္ဒပြသူတွေကခြံစည်းရိုးတွေဖယ်ရှားပေးဖို့တောင်းဆိုနေပါတယ်။လက်ဘရောင်းတောင်အရေးနဲ့ပတ်သက်လို့ပြည်တွင်းပြည်ပကန့်ကွက်ဆန္ဒပြမှုတွေဆက်တိုက်ဖြစ်နေပြီးကိုရီးယား၊ဂျပန်၊ထိုင်းစတဲ့နိုင်ငံတကာမှလည်းကန့်ကွက်မှုတွေရှိနေပါတယ်။မြန်မာနိုင်ငံအတွင်းကအရက်ဖက်အဖွဲ့အစည်း490ကျော်နဲ့စုဖွဲ့ထားတဲ့မြန်မာနိုင်ငံပွင့်လင်းမြင်သာမှုနဲ့တာဝန်ယူမှုတာဝန်ခံမှုဆိုင်ရာအရက်ဖက်မဟာမိတ်အဖွဲ့ကလည်းသခိုင်းတိုင်းဝန်ကြီးချုပ်ဦးတာအေးကိုလိတ်မှုပြီး EITI ရဲ့မူဝါဒတွေကိုစန့်ကျင်နေတာကြောင့်ဆန္ဒထုတ်ဖော်သွားမယ်ဆိုပြီးကြေညာချက်ထုတ်ပြန်ထားပါတယ်။မြန်မာအစိုးရကတော့စီမံကိန်းကိုတားဆီးနှောက်ယှက်တာကြောင့်အဓိကရုံးနှိမ်နှင်းရေးလက်နက်ကိုသုံးပြီးဖြေရှင်းရတယ်ဆိုပြီးသတင်းထုတ်ပြန်ထားပါတယ်ရှင်။